ဟုတ်ကဲ့ဒီရုရှား SU-30 တိုက်လေရင်ပထမအဆုံး၄စီးရောက်ခဲ့တာအတွက်စစ်မှုဝင်ကြီးဦးချာလီတန်းကပြီးခဲ့တဲ့အပတ်ရုရှားစီးပွားရေးဖိုရမ်တစ်ခုကနေပြောခဲ့တာရဲ့ထူးခြားမှုကိုလေတပ် CDM တက်ချက်ကြီးဇေယျက
လူအမှားကတော့6စီးဗျာ6စီးတာကိုရောက်တဲ့၄စီးရတကယ်တော့2022ခုထဲမှာရောက်တဲ့၄စီးအမှန်ငယ်ဆိုတော့ဒုတိယအတော့ကဒီနှစ်ထဲမှာရောက်ပုံများတယ်ဒါပေမဲ့အကယ်၍မရောက်ဘူးဆိုရင်တော့လာမယ့်နှစ်ထဲရောက်ပုံများပါတော့ဆိုပြီးပုံမှန်တော့တစ်နှစ်ကို၄စီးရောက်ရမယ်ဟာကိုရုရှားမှာလည်းသူစစ်ဖြစ်နေတာဆိုတော့လေသူတို့မှာထုတ်လုပ်မှုအခက်အခဲတွေပဲဖြစ်ပုံနဲ့ထင်ပါလေဒီထူးထူးခြားခြားဝယ်ရတဲ့အကြောင်းရင်းကဝယ်ဟင်းတူဝယ်ဟင်းဝယ်ဟင်းတူမြင်ပြပေါ့နော်ဒီလိုမျိုးနှစ်ခုလုံးမှာကစားလို့ရတယ်ပေါ့နော်ဒီပုံကျဲမယ်ဆိုလို့ရှိရင်လည်းလက်ရှိမြန်မာဒေသမှာကျဲနေတဲ့ပုံတင်းနေထက်ကိုသူကပုံနေဥပမာပေါင်250ပုံနေလေအလုံးအစီအတွက်ဆယ်နဲ့ချီပြီးတော့အများကြီးတင်ပြီးတော့ကျဲချလို့ရတဲ့အနေအထားရှိတယ်ပေါ့နော်နောက်ဒီသူ့ရဲ့ range ပေါ့နော်နေပြီးတော့နေပြီးတော့မြန်မာနိုင်ငံတောင်ပိုင်းကိုသွားပြီးတော့ပုံသွားခရီးဝေးလေးချင်းပြန်တန်းချင်းနေမှာသူတို့အဲ့မြန်မာနိုင်ငံတောင်ပိုင်းမြောက်ပိုင်းကိုနေပြီးတော့နေသွားတဲ့ပုံစံကျွန်တော်တို့တွေ့ရတယ်ပေါ့နော
်အခုလိုမြန်မာစစ်တပ်ဘက်ကဒီလေကြောင်းအင်အားဘာကြောင့်ပိုတုံးလာရတာကိုအမေရိကန်စစ်တပ်ကအငြိမ်းစားတုဘုံမှုကြီးဒေါက်တာမမီဝေဘတ်က
သူတို့မှာအာကိုတစ်ခုပဲကျန်နေတဲ့ဥစ္စာဒီ air power လေကြောင်းတိုက်ခတ်မှုအင်အားပဲကျန်တော့တယ်မြေပြင်တိုက်ပွဲကြီးမှာဆိုသူတို့အားလုံးကြာနေတယ်လုံးဝမလုံနိုင်တော့ဘူးဒါပေမဲ့လေဒီလေကြောင်းတိုက်ခတ်မှုအင်အားကဒီလိုမျိုးတိုက်ပွဲတွေမှာဒီလောက်မထိရောက်ဘူးဈေးရန်ကြီးတယ်အရန်ကုန်ကြများတယ်ဒီတော်လိုင်းရင်တိုက်ပွဲကတီးသူလူတို့ရဲ့နှလုံးသားနဲ့ကောင်းစဉ်းစားမှုကိုကိုယ့်ဘက်ကိုပါအောင်လုပ်နေတာလူတွေကိုဒီလိုမျိုးအနေတိုင်းဘုံနေကျဲပြီးတော့တတ်ဖြတ်တဲ့ဥစ္စာကအဲ့ဒါပြောင်းမြန်အဲ့ဒါဘယ်တော့မှမနိုင်နိုင်ဘူးလူတွေရဲ့လည်းမုန်းတီးမှုတွေလည်းခံနေရပြီသူတို့မှာစား option တွေမရှိဘူးလို့ပြောလို့ရတာပေါ့အ
ဲ့ဒီတော့ဒီ SU-30 တိုက်လေရင်တွေရှိလာတာရဲ့တက်ရောက်နိုင်မှုအပေါ်မင်္ဂလာတုံဒီတဲ့စခန်းဌာနချုပ်မှာတာဝန်ထမ်းဆောင်ခဲ့တဲ့တက်ချက်ကြီးဇေယျက
သိပြီးတော့ကျွန်တော်တို့တော်လှန်ရေးကျွန်တော်တို့ပြည်တွင်းစစ်တီပေါ်သိတဲ့ရောက်နိုင်ဆိုတော့သိမရှိဘူး။ဘာကြောင့်လဲဆိုတော့ပြည်တွင်းစစ်ကလည်းအနည်းနှစ်နှစ်ခွဲဝင်ရင်ဖြစ်လာတဲ့အချိန်မှာဒီစစ်တပ်ကလည်းသူတို့ကဒီလင်းချောင်းကိုပဲအားထားခဲ့ရတာဖြစ်တဲ့အတွက်သူ့ရဲ့လင်းစီကုန်ကြစရိတ်ကြီးဒေါ်လာနဲ့ပဲကုန်တာပေါ့နော်။ဒါမှမဟုတ်ဒီဘုံချဲတဲ့ကုန်ကြစရိတ်ဒီဘုံတွေထုတ်လုပ်မှုဒီဝယ်ရဒီအဲ့ဒီ SU-30 တီးရပိုဆိုးတာပေါ့နော်။သူ့မှာတုံးတဲ့ rocket တွေကြီးရကျွန်တော်တို့မြန်မာကပ္ပစတွေလုံးဝမထုတ်နိုင်သေးဘူး။အဲ့တော့မူရင်းနိုင်ငံပဲဝယ်ရမှာဖြစ်တဲ့အတွက်တုံးဖို့မလွယ်သေးဘူး။စာမန်ဘုံတော့ပဲချိတ်ကျဲဖို့ဖြစ်နိုင်တယ်ပေါ့နော်။စစ်တပ်ကတော်တော်များများကသူ့ဝယ်တဲ့ပစ္စည်းတွေဟာရန်သူကိုဖိတ်တာပေါ့နော်။ဟုတ်ဟန့်အဟန့်သဘောမျိုးတော့ပဲ။တကယ်တမ်းလက်တွေ့အပုံးမဝင်တာများတယ်ဘာမှအလုံးမဖြစ်တာများပါတယ
်ဒီနေရာမှာရုရှားဘက်ကလည်းမြန်မာကိုဘာကြောင့်အခုလိုရောင်းလာရပုံကိုဒေါက်တာမီမီဝင်းဘက်က
ရုရှားကလည်းသူမှလေမိတ်ဆွေမရှိတော့ဘူးမြန်မာနိုင်ငံနဲ့ North Korea ပဲချန်တော့တယ်ဆိုတာရုရှားကသူမှသူ super power ဆိုပြီးတော့တကယ်ဖြစ်တဲ့အခါကျတော့ဒီမြန်မာနိုင်ငံနဲ့ North Korea ပဲအကူစရာနှစ်ခုပဲရှိတော့တယ်တကယ်ဘာလို့ကသူတို့ကိုလည်းပယ်ထားပြီးအကြီးကျန်တဲ့နိုင်ငံတွေအခုတူတူပေါင်းနေရတာပေါ့
ဒီရုရှားဘက်ကရောင်းရခြင်းပေါ်တက်ချက်ကြီးဇေယျက
ရုရှားကတော့သူ့ရဲ့မိဖက်စစ်ရေးရာစာချုပ်ချုပ်က2018မှာလေနောက်ရုရှားအစိုးရနဲ့မြန်မာရဲ့ဆက်ဆံရေးမဆလာခက်တရားပေါ့နော်ဒီမြန်မာဒီမှာ KGB တွေပါတယ်လောက်ပြီးတော့စိတ်ဝင်တဲ့လှုပ်ရှားမှုမျိုးတွေရှိခဲ့တယ်အဲဒီဆက်ဆံရေးမျိုးတွေအမှတစ်စိမ်နောက်ပိုင်းဒီအနောက်နိုင်ငံတွေရာစာချုပ်လောက်တဲ့ချိန်မှာရုရှားနိုင်ငံကိုလှုပ်ပြီးပညာတော်သင်တယ်ဒါဆက်ဆံရေးကောင်းလာတဲ့ချိန်မှာဒီရုရှားနိုင်ငံကိုအလုံးစုံတော်တော်များများအဆင့်ကြီးရှိရပါတော့ဒါကြောင့်မို့ရုရှားဘက်ကတော့ဒါမျိုးပတ်ဆိုင်ရတဲ့တော့ရောင်းမှာပေါ့နော
်ဒါအပြင်မြန်မာကနေရုရှားဘက်ကမှာခဲ့တာကလွန်ခဲ့တဲ့9နှစ်ခန့်2018ထဲကဖြစ်ပေမဲ့အခုလိုကာလကြာပြီးမှရောက်လာတာပေါ့ဒေါက်တာမီမီဝင်းဘက်က
ဟုတ်ကြားတာကတော့ဒီစစ်ပစ္စည်းတွေ order လုပ်တဲ့အခါမှာကိုဝယ်တဲ့အချိန်နဲ့တကယ် delivery လုပ်တဲ့အချိန်နဲ့ကတော့ကွာတာလေးရှိတယ်။ဒါပေမဲ့အခုအချိန်မှာနိုင်ငံကဒီလောက်စီးပွားရေးကြာနေတဲ့ဥစ္စာသူတို့မှဒီလောက်ပတ်စံအခက်အခဲတွေရှိနေတဲ့ကြားထဲမှာဒီလေမြန်နေဝယ်ပြီးတော့အကုန်ကြပြီးတော့နိုင်ငံကိုပြာကြအောင်လိုက်လုပ်နေလေကိုယ့်အိမ်ကိုကိုဖျက်ဆီးလို့ရှင်ဘယ်လိုလုပ်စီးပွားရေးတက်နိုင်မလဲမဟာဗျူဟာကအစတည်းကမှာ
တကယ်တော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးခုခံရေးတိုက်ပွဲတွေဆက်ပြင်းထန်လာနေချိန်မှာမြန်မာစစ်ကောင်စီအနေနဲ့လေကြောင်းရေးကိုပို့ပို့သုံးလာရတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ